ောတာရှင်များခင်ဗျာမကြသေးခင်တရင်ဘက်ကအမေရိကန်အထက်လွှတ်တော်မှမစ္စတာဂျင်ဝက်ကမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ခဲ့တယ်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့လည်းတွေ့ဆုံခွင့်ရခဲ့တယ်အဲ့ဒီနောက်ပိုင်းမှာသူကမြန်မာနိုင်ငံပေါ်မှာအမေရိကန်အစိုးရကနေပြီးစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေလုပ်နေတာဟာမစီလျော်ဘူးဒီပိတ်ဆို့တန်ခတ်မှုတွေကိုပြန်ပြီးတော့ရုပ်သိမ်းပေးတဲ့ဒီစီးပွားရေးပိတ်ဆို့မှုတွေဟာပြည်သူတွေကိုထိခိုက်ပါတယ်ဆိုပြီးတော့စောင်းမားတဲ့ရေးတယ်အပြစ်မှလည်းပဲပြောလာပါတယ်အဲ့ဒါလိုပြောဆိုရေးသားခဲ့တာတွေကြောင့်မို့လို့လည်းပဲမြန်မာနိုင်ငံပေါ်မှာတန်ခတ်မှုရှိဖို့တင့်တယ်ဆိုတော့အဖွဲ့အစည်းတွေကနေပြီးတော်တော်များများဝိုင်းပြီးတော့ဝေဖန်ပြစ်တင်ကြပါတယ်ဒါအပြင်အမေရိကန်တိုင်းဝိုင်းမှာလည်းပဲဒီမစ္စတာဂျင်ဝက်ဟာဘာကြောင့်မို့လို့ဒီလိုကိစ္စတွေကိုပြောနေဆိုနေရတာလဲဘာဖြစ်လို့စစ်အစိုးရဘက်ကနေရှေ့နေလိုက်နေရတာလဲဆိုပြီးပြစ်တင်တာတွေလည်းပဲကြားရပါတယ်ဒီတော့မြန်မာနိုင်ငံပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေဟာရှိသင့်သလားမရှိသင့်ဘူးလားဆိုတော့မေးခွန်းတွေလည်းပဲအခုခါမှာပေါ်ထွက်လာပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးကြဖို့အတွက်အခုတယ်လီဖုန်းလိုင်းပေါ်မှာမြန်မာနိုင်ငံတန်ခတ်တပ်ပေါင်းစုပြည်ပတာဝန်ခံအရှင်ပညာဇောတတောင်အာဖရိကနိုင်ငံ Free Burma Coalition မြန်မာနိုင်ငံလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ညွန်ကြားမှုတယောက်ဖြစ်တဲ့ဒေါက်တာသိန်းဝင်းနဲ့ထိုင်းနိုင်ငံကမြန်မာအရေးလေ့လာသူဦးအောင်နိုင်တို့ကိုဖိတ်ခေါ်ထားပါတယ်အခုဒီမြန်မာနိုင်ငံအပေါ်မှာစီးပွားရေးပိတ်ဆို့တန်ခတ်မှုတွေရှိသင့်လားမရှိသင့်ဘူးလားဘာကြောင့်မို့လို့ရှိသင့်တယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအရှင်ပညာဇောတကိုဥစွာပထမရှောက်ထားကြမှာလေဗျဘယ်လိုများသဘောထားရှိပါသလဲ
ဦးဇင်းအနေနဲ့ပြောရမယ်ဆိုရင်မြန်မာနိုင်ငံကိုစီးပွားရေးတန်ခတ်မှုရုပ်တင်တယ်လို့ဒီလိုမြင်ပါတယ်။ဘာကြောင့်ရုပ်တင်တယ်လဲဆိုရင်စီးပွားရေးတန်ခတ်မှုလှုပ်ထားခြင်းအပြင်နာဖာအစိုးရကိုမထောက်ခံရကန့်ကွက်ရလဲရောက်ပါတယ်။ဒီလိုမဟုတ်ဘဲနဲ့မစ္စတာကျင်ဝဲပြောတယ်လို့မျိုးအဲ့ဒါစီဝါရေးပိတ်ဆိုတာကိုအဲရှာလိုက်နေဆိုရင်တစ်ဖက်တစ်လမ်းကနာဘအစိုးရကိုအတိအမှပြုတ်တယ်လို့မျိုးဖြစ်သွားပါတယ်အဲ့တော့ဒီလိုစီဝါရေးလုံးပိတ်ဆိုခြင်းအားဖြင့်နာဘအစိုးရကိုအကြတိဖြစ်စေပါတယ်အဲ့ဒီလိုအကြတိဖြစ်တဲ့ဆိုတဲ့နေရာမှာပြည်သူလူထုကိုထိခိုက်တယ်လို့ပြောထားပေမဲ့ပြည်သူလူထုကိုထိခိုက်တာကအနေချင်းသာဖြစ်ပြီးတော့နာဖာအစိုးရကိုထိခိုက်တာကအများကြီးဖြစ်ပါတယ်။နောက်တစ်ချက်နာဖာကိုဒီလိုစီးပွားရေးပိတ်ဆို့ရာတွေကိုဖွင့်ပြလိုက်မယ်ဆိုရင်နာဖာကိုအားပေးရရောက်နေတဲ့အချက်လက်တွေထဲမှာအဓိကအပြင်လက်နက်ကိစ္စတွေလက်နက်ဝယ်တဲ့ကိစ္စတွေနောက်ပြီးတော့ဒီနျူကလ িয়ার လုပ်နေတဲ့ကိစ္စတွေအဲ့ဒီကိစ္စတွေကိုနာဖာကသုံးလာမှာအသုံးပြုလာမှာဖြစ်ပါတယ်။ဒါကြောင့်နာဖာအတွက်ကငွေအများလိုနေတဲ့အတွက်ကြောင့်တနီမောတနီကဘာကိုလှက်ပပြီးလိန်ညာလိုတဲ့အတွက်သူ့အပေါ်မှာပိတ်ဆို့အရေးယူထားတဲ့စီးပွားရေးပိတ်ဆို့ထားတဲ့ကိစ္စတွေကိုဖျက်ထားဖို့အတွက်ကိုအဲကုလသမဂ္ဂမှလည်းပြောခဲ့တာတွေရှိတယ်အခုမစ္စတာအချင်းဝဲကလည်းပဲပြောခဲ့တာတွေရှိတယ်တကယ်တမ်းကျတော့နာပါပြည်သူလူထုရဲ့အကျိုးကိုလှုပ်တာမျိုးမဟုတ်ဘဲနဲ့သူ့ရဲ့အကျိုးသူအာဏာတည်မြဲရေးအတွက်အကျိုးကိုလှုပ်တာဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုကိုအနှဲငယ်ထိခိုက်တော်လဲပဲနာဘကိုချီဝါရေးပိတ်ဆို့တဲ့ဤဟာပိတ်ဆို့တင်ပါတယ်ဒါကိုမလှန်သင်သေးဘူးလို့အဲ့လိုမြင်ပါတယ်ဒီလိုပါပဲနာဂစ်မုန်တိုင်းနဲ့ပတ်သက်လို့လဲပဲနာဘဟာနိုင်ငံတကာကအကူအညီတွေကိုသူတို့ရှေ့ကနေတဆင့်သွားဖို့အတွက်သူတို့ပြောပါတယ်ဒါဘာလို့ပြတာလဲဆိုရင်ပြည်ပကဝင်လာမဲ့ဒေါ်လာတွေကိုသူတို့ရဲ့စီမံကိန်းတွေသူတို့အာဏာတည်မြဲရေးအတွက်သုံးလို့တဲ့အတွက်ကြောင့်မလို့ပြည်ပကတိုက်ရိုက်ဒုက္ခတွေတွေကိုကူညီခြင်းပေမဲ့ကူညီခွင့်မရဘဲနဲ့နာဖာကိုဖျက်တမ်းပြီးမှသွားရတာဖြစ်တဲ့အတွက်ကြောင့်ဒါတွေကိုထောက်သွားအပြင်နာဖာကိုစီးပွားရေးတန်ခတ်မှုကဆက်လက်ပြီးတော့လှုပ်တင်တယ်လို့အဲ့လိုမြင်ပါတယ
်တင်ပါဗျာဒီတော့မစ္စတာဂျင်ဝက်ကသူ့ဘက်ကဘာလို့သူကတင်ပြထားတယ်ဆိုတော့ရှိရင်ဒီအမေရိကန်ကနေပြီးတော့အခုလိုစီးပွားရေးတန်ခတ်ပိတ်ဆို့မှုလုပ်ထားလို့အနောက်နိုင်ငံတွေကနေပြီးတော့ပိတ်ဆို့ထားလို့ဒီမြန်မာပြည်သူတွေကိုထိခိုက်တယ်ဒါအပြင်မြန်မာစစ်အစိုးရဟာအနောက်နိုင်ငံတွေရဲ့ဝိုင်းကျင်ထားတာကြောင့်မလို့တရုတ်ရဲ့ရင်ခွင်ထဲကိုရောက်သွားတယ်တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကအင်မတန်ကိုကြီးမားလာတယ်ရုရှားတို့တရုတ်တို့နောက်ပြီးတော့တခြားအရှေ့တောင်အာရှနိုင်ငံတွေကလည်းထောက်ပံ့နေတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့အမေရိကန်က ဒီချမှတ်ထားတဲ့ဒဏ်ခပေးဆိုမှုတွေကမထီရောက်ဘူးဆိုသူကငြင်းချက်ထုတ်ပါတယ်အဲ့တော့ဒီကိစ္စအနေနဲ့ပတ်သက်လို့ရောဟိုဆရာဒေါက်တာသိန်းဝင်းအနေနဲ့ဘယ်လိုမြင်လဲဆိုတာမေးချင်ပါတယ်ဒေါက်တာသိန်းဝင်းကတော့ဒီ Free Burma Coalition နဲ့ကိုရှေ့ပိုင်းတွေကမြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လို့ဒီကြိုးပမ်းခဲ့တဲ့ဒီပုံကူတူလည်းပဲဖြစ်ပါတယ်အဲ့တော့ဒေါက်တာသိန်းဝင်းအမြင်လည်းပဲကြားပါရသေးဗျ
အဲ့ဗျာကျွန်တော်အနေနဲ့ပြောရရင်တော့ပေါ့နော်အခုဦးစင်းကိုလည်းမရှိသွားပါတယ်နော်အဲ့ဒီဦးစင်းအမရှိတဲ့အထက်မှာမပါတဲ့ကိစ္စတချို့ကိုကျွန်တော်တင်ပြရရင်ဥပမာပေါ့နော်တောင်အာဖရိကရဲ့ဟိုနင်းကိုဥပမာကိုပြောရရင်လည်းကျွန်တော်တို့ဆွေးနွေးကြည့်ပါတယ်အရင်တောင်အာဖရိကနိုင်ငံကဒီအပါတိုက်လက်ထက်ပေါ့နော်အသားရောင်ဆန့်ကျင်ခွဲပြားတဲ့လက်ထက်ကပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေနဲ့လည်းခုနပြောသလိုပဲပြည်သူလူထုကိုအတိုင်းအတာတစ်ခုထိဟိုထိကြိုက်တယ်ဆိုတာเนาะကနေပါတယ်ဟိုနဝတ္တကိုထိကြိုက်တာရောများပါတယ်အဲ့တော့သူတို့ကိုယ်တိုင်ကလည်းဘယ်လိုပြောလဲဆိုတော့ဒီစီဝါရေးတန်ခတ်မှုကအတင့်အတင့်ထိကြိုက်တာရှိပေမဲ့လို့နော်ဒီအသားရောင်ခွဲခြားတဲ့ဒီအဖြူအဆိုးရကိုဟိုအဆိုင်ကိုဟိုနင်းနင်းနာနာထိကြိုက်တယ်အဲ့ဒီဒါကြောင့်သူတို့အဲ့ဒီချိန်ကပြည်သူလူထုကပင်လင်အဲသူတို့ကိုထိကြိုက်ရင်ထိကြိုက်ပါစေအဲအသားရောင်ခွဲခြားတဲ့ဒီအဖြူအဆိုးရကိုဆက်ပြီးတိုက်ခိုက်ပါဆိုပြီးတော့အဲ့လို support လုပ်တာတွေပေါ့နော်တောက်ခံတာတွေရှိတယ်လို့ကျွန်တော်တို့ကြားဘူးပါတယ်သူတို့ကိုယ်တိုင်လည်းကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒါကလည်းအရေးကြီးပါတယ်။ဘာလို့လဲဆိုတော့ဒီကိစ္စကဟိုတုံညာနဲ့တစ်ကြားထဲမှာဟိုရှိတဲ့ကိစ္စပြက်ပြက်သားသားတုံညာလို့တစ်လို့လို့ပြောလို့မရဘူးဗျ။လူတူးကိုအ ਨੇ အချင်းထိခိုက်တာတော့ရှိတယ်။ဒါပေမဲ့အဓိကဖြစ်တဲ့နဝတကိုကျွန်တော်တို့ကပြောင်းစေခြင်းနဲ့နဝတကိုထိခိုက်တာကများတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီဟာကိုကျွန်တော်တို့လက်ခံရမှာပါပဲ။နောက်တစ်ခုကလည်းပြောရမယ်ဆိုလို့ရှိရင်အခုဂျင်ဝဲတူကနော်လာပြီးတော့သူတို့ပြောသွားတယ်အဓိကကဟိုတောင်အာဖရိကနမူနာကိုပဲကျွန်တော်ပြောချင်ပါသေးတယ်အဲ့ဒီတောင်အာဖရိကမှာဒီပြည်သူလူထုအတွက်ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့အခါမှာဒီအသားကြောင့်ခွဲခြားရေးစနစ်ကိုတိုက်ဖျက်ဖို့အတွက်ဘေးကကူညီနေတဲ့လူတွေကအဓိကအားဖြင့်နော် ANC အပါအဝင်ပေါ့နော်အဓိကကအဲ့ဒီချိန်ကတော့ ANC ကတော့အဓိကပေါ့နော်ကျွန်တော်African National Congress တဲ့ Mandela ကိုယ်တိုင်ဦးဆောင်ခဲ့တဲ့ပါတီကနေပြီးတော့လောက်ကင်စောင့်ရွက်နေတာတွေကိုအပြင်ကဆပ်ပုတ်လုပ်ချင်တယ်အပြင်တခြားနိုင်ငံတွေကထောက်ခံအားပေးချင်တယ်ဆိုရင်သူတို့နဲ့ဆွေးနွေးတယ်သူတို့ရဲ့အကြံဉာဏ်ကိုယူတယ်သူတို့ကိုဟိုပေါ့နော်ကလန်ကဆန်မလုပ်ဖဲနဲ့သူတို့ကိုထောက်ခံတာတွေရှိတယ်ဒါကလည်းရှင်းပါတယ်ဟိုအဓိကတက်ဆိုင်တဲ့ကာကပြည်သူလူထုနဲ့ပြည်သူလူထုကနေထောက်ခံတဲ့ပါတီပါအဲ့ဒီတော့ပြောအဲ့ဒီတိုင်းပြည်ကတိုင်းပြည်ကိုထောက်ခံနေတယ်ဆိုလို့ရှိရင်အဲ့ဒီတိုင်းပြည်ကပြည်သူလူထုနဲ့ပြည်သူလူထုကိုစားတာဝန်ယူတဲ့ဒီနိုင်ငံရေးပါတီတွေနဲ့ဆွေးနွေးတမှုပြုကြတာမျိုးပါဒါအစင်လာပါကိုယ်စိတ်ထဲထင်တာနဲ့ကိုယ့်ရဲ့ဟိုတခြားမျှော်မှန်းချက်တွေအတွေ့ထင်ရကိုရှောက်လို့တာတခါတလေကြရင်ကျွန်တော်တို့ဒီပေါ့နော်တော်လန်ยีကိုထိခိုက်အောင်လုပ်တာမျိုးတောင်ဖြစ်နေတယ်လို့ကျွန်တော်တော့အဲ့လိုပဲပြောချင်ပါတယ်တကယ်ကတော့သူတို့ကိုယ်တိုင်ကပြည်သူလူထုနဲ့ပြည်သူလူထုကလက်ခံထားတဲ့ပါတီတွေနဲ့အဓိကဆွေးနွေးပြီးတော့မှဒီလိုကိစ္စတွေကပို့ပြီးတော့တည်တည်ချာချာပြောတဲ့နဲ့ကိစ္စပါသူတယောက်အမြင်နဲ့အမြင်ကိုပြောတာတော့ပြောတာပေါ့ဗျာသို့တော်လည်းဒီလိုပူပေါင်းဆောင်ရွက်မှုမျိုးမရှိတာဟာကိုယ်လုပ်ငန်းအတွက်ပို့ပြီးတော့မှအနောက်ရှက်ဖြစ်တယ်လို့ကျွန်တော်တော့အဲ့လိုပဲဆိုချင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအခုအမေရိကန်အစိုးရအနေနဲ့ကလည်းပဲမြန်မာနိုင်ငံအပေါ်မှာထားတဲ့ဒီမူဝါဒသဘောထားကိုပြန်လည်ပြီးတော့သုံးသပ်ရေးဆွဲနေတဲ့အချိန်လည်းပဲဖြစ်ပါတယ်ဒီလိုအချိန်မှာဒီအထက်လွှတ်တော်အမတ်ကဒီမြန်မာနိုင်ငံကိုတွားပြီးတော့အခုလိုတွေပြောလာဆိုလာတဲ့အတွက်ကြောင့်မို့လို့ဒီကြံတဲ့အတိုင်းဝိုင်းကပြစ်တင်ဝေဖန်ကြတာလည်းပါပါတယ်အဲ့တော့စာနယ်ဇင်းသမားတယောက်မြန်မာအရေးလေးလာတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ကိုအောင်နိုင်ငံကဘယ်လိုများမြင်တယ်ခင်ဗျ
အမေရိကန်ကမြန်မာနိုင်ငံအပေါ်မှာဒီ sanction လောက်တဲ့ကိစ္စနဲ့ပတ်သက်ပေါ့နော်နိုင်ငံဂျာအေးဝါဒကိုလည်းပြန်သုံးသပ်နေတော့အဲ့ဒီမှာကျွန်တော်မြင်တာနှစ်ပိုင်းရှိပါတယ်ဟုတ်ဒ ဒီ sanction ကိစ္စသုံးသက်တာကမြန်မာပြည်ရဲ့အကျိုးစီးပွားပေါ်မှာအခြေခံပြီးသုံးသက်တာလားအမေရိကန်ရဲ့အကျိုးစီးပွားပေါ်မှာအခြေခံပြီးသုံးသက်တာလားပေါ့နော်ကျွန်တော်ခုနကပဲ New York Times သတင်းစာမှာရေးတဲ့သွတ်တော်မှာဂျင်မွဲချက်ဆောင်မှာဖတ်ကြည့်တာပေါ့နော်ဆိုတော့သူကတော့ဒီမြန်မာနိုင်ငံပေါ်မှာ sanction ကိစ္စပေါ့နော်ဖိနှိပ်ပိတ်ဆို့ရေးယူမှုကိစ္စကိုရုပ်သိမ်းမှုဆိုပြီးသူတင်ပြထားတဲ့ပုံမှာသူနှစ်ပိုင်းတွေ့ရတာပေါ့ဗမာပြည်သူတွေပေါ့ချစ်ခတ်မှုပိုင်းနဲ့အမေရိကန်အကျိုးစီးပွားပေါ့အဲဒီမှာဆိုလို့ရှိရင်မြန်မာပြည်သူတွေရဲ့အကျိုးစီးပွားပုံမှာချင်းကတ်တာတဲ့အမေရိကန်နိုင်ငံရဲ့အကျိုးစီးပွားပုံမှာချင်းကတ်တာပို့များတယ်ပို့များနေတာမျိုးတွေ့ရတာပေါ့ဆိုတာတော့မြန်မာပြည်တရုတ်ကအကုန်လုံးယူသွားမယ်ငါတို့တရုတ်နဲ့အားလုံးနဲ့တယောက်တော့ယူအောင်ဆိုတဲ့ပုံစံမျိုးချင်းကတ်ထားသလားလို့ကျွန်တော်မြင်မိပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ကိုနေရောကပြောလို့ပဲဒီဂျင်ဘွဲ့ရဲ့စောင်းမားတွေထွက်လာတယ်နောက်ပြီးတော့သူ့ရဲ့အင်တာဗျူးတွေထွက်လာတဲ့အခါကျတော့တချို့ကလည်းတိုးလို့တိုးလို့ဖြစ်လာကြတာပေါ့လေဒီလိုအမေရိကန်ကနေပြီးတော့ပိတ်ဆို့ထားတဲ့အတွက်ကြောင့်ကိုနေပြောလို့တရုတ်စီးပွားရေးကုမ္ပဏီတွေကမြန်မာနိုင်ငံကိုလက်ဝကြီးအုပ်သွားမှာကိုစိုးရိမ်နေဒါအပြင်ဒီမြန်မာနိုင်ငံကပြည်သူတွေအနေနဲ့လည်းပဲအကြတဲ့တွေပို့ပြီးတော့များလာတယ်တကယ်လို့ဆိုအမေရိကန်ကသာပြန်ဖွင့်ပေးလိုက်လို့ရှိရင်ဖြင့်မြန်မာနိုင်ငံကနေပြီးတော့ထွက်ကုန်နေပြပပို့ကုန်နေတက်လာမလားဆိုတဲ့အတွေးတွေလည်းတချို့ဝင်လာကြတာပေါ့ဗျ။အဲ့တော့ဟိုအရှင်ပညာစောတာအနေနဲ့ရောဒီကိစ္စတွေဘယ်လိုများမြင်ပါလဲဗျ။အ
ဲမစ္စတာဂျင်ဝက်ကခုနကုမ္ပဏီတွေဟာတရုတ်ကုမ္ပဏီတွေများလာတယ်။အမေရိကန်ကုမ္ပဏီတွေကဝင်လာရင်ဗမာတွေရဲ့စီးပွားရေးပြည်လည်လာမယ်ဆိုတဲ့သဘောမျိုးပြောထားတယ်ဆိုတာ။သူတကယ်အခြေခံကျတဲ့မြန်မာပြည်သူပြည်သားတွေနဲ့တကယ်တွေ့ခဲ့တာဟုတ်လို့လား။နားအဘအစိုးရပြောတာကိုပဲလက်ခံပြီးတော့သူကဒီဆောင်ပါကိုရေးတာလားဆိုတာစဉ်းစားဖို့လိုပါတယ
်။
တကယ်တမ်းမြမပြည်သူအများစုဟာတောနေလူဒန်းစားကအများစုပါ။အဲ့ဒီတောနေလူဒန်းစားတွေမှာတကယ်ကုမ္ပဏီလုပ်ငန်းဆိုတာသူတို့ဘာမှမရှိပါဘူး။ကျွေးကုမ္ပဏီလုပ်ငန်းမရှိဘဲနဲ့သူတို့တွေရဲ့ဘဝတွေဟာဘာကြောင့်ဆင်းရဲဒုက္ခနဲ့ကြုံတွေ့နေရသလဲ။ဒါဟာစီးပွားရေးပိတ်ဆို့ထားလို့ဖြစ်နေတဲ့ဟာမဟုတ်ပါဘူး။နားအဖဆိုရရဲ့လုံထုံးလုံနီးလို့တဲ့နီးစနစ်တွေပါရွေးမှုကြောင့်ပြည်သူလူထုတွေဟာဆင်းရဲခြင်းနဲ့ကြုံတွေ့ရင်ဆိုင်နေရတာဖြစ်တယ်လို့ဦးစင်းနေနဲ့အဲ့လိုမြင်ပါတယ်အဲ့ဒီတော့ဒီနေရာမှာဂျင်ဝဲရေးနေတာကနာဘာကပြောတဲ့စကားကိုသာ तू ကအမှန်တကယ်ယူပြီးတော့တကယ်မြန်မာပြည်လူထုအများစုခံစားနေရတဲ့အခြေခံကိုမတည်ဘဲနဲ့ तू ရေးနေတယ်လို့ဦးစင်းဒီလိုမြင်ပါတယ်နောက်တစ်ချက်ဂျင်ဝဲသွားတဲ့အချိန်ဟာလည်းပဲအလောင်းမှကြာတာမဟုတ်ပါဘူးတွေ့ခဲ့တဲ့လူက NDI တို့ဘာလို့တွေ့တယ်ဆိုတာတို့စုတို့တွေ့တယ်ဆိုတာလည်းပဲအချိန်ကတူတူတင်းလင်းလေးပါအဲ့ဒီအချိန်တို့အတွင်းမှာအချိန်တို့အတွင်းမှာဒီလူတွေကတွေ့ပြီးတော့မြမပြည်ရဲ့အရေးကိုဒီလိုကလုံးတင်တယ်လို့ယူဆပဲယူဆပြီးတော့ရေးမယ်ဆိုရင်ဒါမစ္စတာဂျင်ဝက်အနေနဲ့တကယ်ကိုအမှားကြီးမှားတယ်လို့ဦးစင်းအနေနဲ့ထင်ပါတယ်ဒါကြောင့်ဒီနေ့ဒီအချိန်မှာစီဝါရေးပိတ်ဆို့ပြီးဖြစ်စေမပိတ်ဆို့ပြီးဖြစ်စေတကယ်ပြင်ဆင်ရမှာကနာဖာကိုပြောရမှာပါနာဖာကိုစီဝါရေးဖွင့်ပေးဖို့ဆိုရင်ဒီဖွင့်ပေးမယ်နာဖာဘာလုပ်ရမယ်ဆိုတဲ့မူကိုတော့ချဖို့လိုပါတယ်နာဖာကိုတော့ဘာလုပ်ပါလို့ဟာလာဒီနိုင်ငံရေးပြုပြင်ပြောင်းလဲရေးလုပ်ပါလို့မပြောဘဲနဲ့တစ်ဖက်မှာစီဝါရေးဖွင့်ပေးပါလို့ပြောနေမယ်ဆိုရင်တော့ဒါတိုင်းပြည်အနေနဲ့ဘယ်လိုမှပြောင်းလဲပြီးတော့ပြောင်းလဲစရာအကြောင်းမရှိသေးဘူးလို့တလို့မြင်ပါတယ်။နောက်တစ်ချက်အနေနဲ့ပြောချင်တာကဒီတရုတ်ကနေပြီးတော့သွားမိုးလာတယ်ဆိုတဲ့ဟာကဟုတ်ပါတယ်လောလောဆယ်တရုတ်နေရာတနင်္ဂနွေနေ့နိုင်ငံအကျိုးစီးပွားအတွက်နာဖာရဲ့အကျိုးစီးပွားအတွက်တရုတ်နဲ့ပူးပေါင်းနေတာပဲဖြစ်ပါတယ်။ဒီနေ့ဒီအချိန်မှာတရုတ်ရဲ့လုပ်ငန်းတွေကတကယ်တမ်းကျတော့ဗမာပြည်ထဲမှာတိတ်ပြီးခီးရောက်လာတာမဟုတ်သေးပါဘူး။တကယ်လားခီးရောက်ဖို့ဆိုလို့ရှိရင်တော့တကယ်လားတန်းကြီးကိုလည်းတိုးတက်စေခြင်းနဲ့တကယ်စီးပွားရေးဖွံ့ဖြိုးတိုးတက်စေခြင်းနဲ့ဆိုရင်တကယ်ပြောင်းလဲရမှာကနာဘာအစိုးရဖြစ်ပါတယ်။နာဘာအစိုးရကသူ့ဘက်ကဘာမှမပြောင်းလဲသေးဘဲနဲ့တစ်ဖက်မှာဒီအမေရိကန်အပါအဝင်ဥရောပကစီးပွားရေးပိတ်ဆို့မှုကိုတောင်းနေမယ်ဆိုလို့ရှိရင်တော့ဒါကဗဲကြီးနဲ့မှဖြစ်မှာမဟုတ်ပါဘူး။ဒါပြည်သူပေါ်ကလည်းပဲပြည်သူတွေကိုလည်းပဲတိတ်ညာမှုမရှိတဲ့အတွက်ကြောင့်နားပါသူရဲ့အာဏာတည်မြဲရေးအတွက်တရုတ်နဲ့ပေါင်းပြီးတော့နှစ်နိုင်ငံအကျိုးစီးပွားကိုသာအဓိကထားလုပ်နေတာပဲဖြစ်တယ်။ပြည်သူပေါ်မှာစည်းနာမထားသေးဘူးဆိုတာဟာသိတာမြင်တာပါလေ။ဒါကြောင့်ဒီနေ့ဒီချိန်မှာပိတ်ဆို့အရေးယူတဲ့ line ကဆက်ပြီးတော့လုံးတင်တယ်လို့ဦးစင်းအနေနဲ့တို့မြင်ပါတယ
်။မှန်ပါဗျာ။
ကျွန်တော်အနေနဲ့ပြောရရင်တော့ပေါ့နော်တကယ်လို့ကျွန်တော်တို့ဟိုတစ်ချိန်ကပြန်ကြည့်မယ်ဆိုရင်လည်းဒီ1962ခုကနေပြီးတော့88ခုထိဒီအုပ်ချုပ်ခဲ့တာလေဒါဟာ ဆေးအစိုးရပါပဲအုတ်ချုပ်ပုံအုတ်ချုပ်နီးနာတွေအားဖြင့်လဲအကျန်းအားဖြင့်တူပါတယ်အဲနောက်ဒီနေ့မှာပေါ့နော်စီးပွားရေးစနစ်ကိုတွားတယ်ဆိုပေမဲ့လဲဒါအားလုံးသိတဲ့အတိုင်းနာသူတို့နဲ့ယင်းယင်းနီးတဲ့လူဆွေတော်မျိုးတော်အမ်သူတို့ကိုပံ့ပိုးတဲ့လူတွေနဲ့အုတ်ချုပ်ထားဒီလက်ကိုင်းနေတဲ့စီးပွားရေးစနစ်ပါ အဲ့တော့အကျန်းအဖြစ်ဆိုလို့ရှိရင်ဒီ68နှစ်ခုကနေ88အုပ်ချုပ်ပြီးတဲ့အခါမှာတိုင်းပြည်ကမွဲပြာကျသွားတာကဒါတက်တည်တစ်ခုပါပဲအဲ့ဒီတော့ဒီလိုသူတို့တွေရဲ့အုပ်ချုပ်ပုံအုပ်ချုပ်နီးမှားနဲ့ပြုလုပ်နေမယ်ဆိုလို့ရှိရင်ဒါကတိုင်းပြည်က
A national economy lacking on democratic foundation is a castle built on တယ်လို့ပြောဥပါတယ်ဆိုလိုတာကတော့တဲပေါ်မှာဒီရဲတိုက်စောက်တယ်လို့ပဲဒီဒီမိုကရေစီအတိုင်းအဝင်အဝိုင်းကိုမတည်တောင်းနိုင်ပဲနဲ့ဆိုရင်ဆိုတော့ဒီလိုပြောဥပါတယ်အဲ့တော့ဒီဟာတွေကတိုင်းပြည်မတိုးတက်တာကဒီဆက်ရှင်ကြောင့်မဟုတ်ပါဘူးသူတို့ရဲ့လုံနီးလုံဟာလွယ်မမှုစီးပွားရေးစနစ်ကျင့်သုံးမှုဒီတွေပေါ်မှာ ဖြစ်တဲ့ကိစ္စပါဟိုဒီဆက်ရှင်ကြောင့်ဖြစ်တယ်လို့ကျွန်တော်တို့ပြောလို့မရပါဘူးတကယ်ကတော့ဟိုရှင်းအောင်ပြောရရင်တော့ဗျာအဲ့ဒါအခုချိန်မှာဒီ section ပါပြဖို့ဆိုတော့နာဝတာပြောနေတာမှာသူတို့ကဒီ section ကြောင့်သူတို့ကိုထိခိုက်တယ်ဆိုတာကိုသူတို့သိပါတယ်တစ်ချိန်တုန်းကကျွန်တော်တို့နာဝတာပြောမှုတဲ့စကားရှိပါတယ် section ကလူတို့ကိုပဲထိတာသူတို့ကိုမထိပါဘူးအဲ့ဒီအတွက်လူတို့ပဲနစ်နာတာလို့သူတို့ပြောတယ်ဒါကလည်း တကယ်သာသူတို့ကိုမထိပဲနဲ့လူတို့ကနစ်နာရင်သူတို့ဒီလိုဒီလိုဒီ session ကိစ္စကိုသူတို့ဟိုလွတ်လပ်ဖို့သူတို့တောင်းဆိုနေမှာမဟုတ်ပါဘူးသူတို့ဒီလိုတောင်းဆိုနေတာကိုကြည့်ခြင်းအပြင်သူတို့ရဲ့အရှိတ်ကိုထိတယ်လို့ဒါကျွန်တော်တို့ပြောလို့ဟိုရပါတယ်တကယ်ကတော့ဒီ
section ကိုတကယ်ပပျောက်စေချင်တယ်ဆိုလို့ရှိရင်သူတို့ရဲ့စစ်မှန်တဲ့စေတနာနဲ့အားလုံးခုပြောနေတဲ့အတိုင်းပေါ့ဗျာဟိုအဓိကအကြဆုံးဖြစ်တဲ့ဟလာတော်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုဒီနေ့လွှတ်လိုက်မယ်မနှက်ဖြစ်မှာတိုင်းပြည်အကျိုးကိုဥတည်ပြီးတော့တွေးဆုံဆွေးနွေးမယ်ဆိုရင်ဘာမှပြေလဲစရာမရှိပါဘူးဒီ section ကိစ္စတည်းမကလူအဓိကလူအပ်တဲ့ဒီမိုကရေစီပြောင်းလဲမှုကိုပါအစဉ်ပြေသွားမှာပဲ NLD အပါဝင်တိုင်းရင်းသားတွေကလည်းပြည်သူလူထုကောင်းစားရေးအတွက်အများစုကဒီလိုလိုက်လျောသွားမှာပါပဲအဲ့ဒါဆိုလို့ရှိရင်တကယ်ကအားလုံးအစဉ်ပြေသွားမှာပါတကယ်တော့ဒီအရက်စကားနဲ့ပြောရရင်တော့ပေါ့ဗျာဟာလာလူဆိုးနဲ့လူကောင်းပြဿနာမှာတစ်ဖက်ကအနိုင်ကျင့်နေတဲ့ဟာလာမတရားအနိုင်ကျင့်နေတဲ့လူဆိုးကိုလည်းတည်တယ်လူဆိုးကိုလည်းဘာမှမလုပ်ကြဘူးမေမေရလည်းမလုပ်နိုင်တဲ့အခါကျတော့ဒီ section ကိုပဲရုံးဝင်ဖွဲ့ပြီးပြောကြတာပါပဲတကယ်ကတော့ရှင်းပါတယ်ခုနာ ဥစဉ်ကိုယ်တိုင်လည်းမရှိသွားတယ်လို့ပါပဲဟိုဒီဆက်ရှင်ကြောင့်မဟုတ်ပဲနဲ့ဒီနာဝတရရဲ့ပြုပြင်ပြောင်းလဲမှုလုံနီးလုံဟန်မှားလို့ဖြစ်တယ်ဆိုတာကဒါကရှင်းပါတယ်နောက်တစ်ခုကလည်းနာဝတရရဲ့ကိုယ်စပွဲဝိုင်းကိုရောက်စေချင်တယ်ဆိုလို့ရှိတယ်ဆိုလို့ရှိရင်အင်အားချိန်ဝင်ရှာမညီပဲနဲ့ဘလို့မှ ဒီဟာကမရောက်နိုင်ပါဘူးအဲ့ဒီကမှာသူတို့ရဲ့အရှိတ်ကိုထိတဲ့ဒီ section ကိစ္စဟာနာအဖအကိုဇဝဲဝိုင်းကိုရောက်စေချင်တယ်ဆိုလို့ရှိရင်တော့ဒီအင်အားချိန်ဝင်ရှာကိုညှိပေးတဲ့အဓိကကျတဲ့ဒီသူတို့အရှိတ်ကိုထိနေတဲ့ section ကိုကျွန်တော်တို့ဆက်ပြီးထားခြင်းအပြင်ကျွန်တော်တို့ရဲ့ဒီဒီမိုကရေစီအင်အားစုရဲ့အင်အားရှိန်ဝင်ရှာကလည်းပို့ပြီးတော့မြင့်မားနိုင်တယ် တချိန်တည်းမှာပဲခုနပြောတဲ့လူတုကိုတိုက်ရိုက်မထိမဲ့ဆက်ရှင်မျိုးကိုလည်းအထူးသဖြင့်ကျွန်တော်တို့ selective target section
လို့ခေါ်တဲ့ဒီရွေးချယ်ပြီးတော့အဓိကနာဝတအကိုထိနိုင်တဲ့ဆက်ရှင်မျိုးကိုတော့ဆက်ပြီးရှိတည်တယ်လို့ကျွန်တော်တော့အဲ့လိုပဲယူဆပါတယ်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ဒီပြည်ပမှာရောက်ရှိနေကြတဲ့မြန်မာအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအားလုံးကလည်းပဲအခုဆရာဦးသိန်းဝင်းပြောသလိုပါပဲအရှင်ပြားလည်းခုနဦးပညာစောတာလည်းပဲမိန်ကြားသွားတယ်ဒီ CYA တန်ခတ်ပေးဆိုမှုကတကယ်တမ်းကျတော့စစ်အစိုးရစစ်ဘုတ်ချုပ်တွေကိုပဲထိနေတာပါဒီ ီပြောမယ်ဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့ထားတယ်ဆိုတော့ပမာဏဟာဒီအရှေ့တောင်အာရှနိုင်ငံတွေကနေပြီးတော့နောက်ပြီးတော့အေတရုတ်ပြည်တို့အိန္ဒိယတို့ကနေပြီးတော့ရရှိနေတဲ့အကူအညီတွေဒီကုန်သွယ်လို့ရတဲ့ငွေကြေးဒေါ်လာတွေနဲ့စာလိုက်လို့ရှိရင်တိတ်ပြီးတော့မပြောပါတော့ပါဘူးဒီထိုင်းနိုင်ငံတနိုင်ငံတွေကပဲမြန်မာနိုင်ငံကနေပြီးတော့သဘာဝတန်းငွေတွေဝယ်ယူတင်သွင်းနေတာဆိုလို့ရှိရင်ဒီအမေရိကန်ဒေါ်လာဟိုဘီလီယံဆိုကျွန်တော်တို့သန်းထောင်ပေါင်းပေါ့ဆိုတော့နော်တန်းပေါင်း3000ကျော်ကြေ300ကျော်ဘူးဒီတန်းငွေရောင်းချတဲ့ဟာတွေကရှိနေတယ်အဲ့ဒီလောက်နိုင်ငံခြားငွေတွေအမြောက်အများရနေပေမဲ့လို့ဒီစစ်အစိုးရကသူတို့လုပ်ငန်းတွေအတွက်ပဲသူတို့ငွေတွေတုံးနေပြီးတော့တိုင်းပြည်ရဲ့ပညာရေးကျန်းမာရေးကဏ္ဍတွေမှာလူမှုရေးကဏ္ဍတွေမှာတုံးတာမရှိတာကိုလည်းပဲအမြဲတမ်းဒီမြန်မာအရေးလေ့လာတဲ့လူတွေကထောက်ထောက်ပြီးတော့ပြနေကြတာပဲလေဒီအမေရိကန်ပြည်ထောင်စုတို့ဥရောပသံတမန်ကတို့ကိုမြန်မာနိုင်ငံကတကယ်တမ်းတင်ပို့ရောင်းချခဲ့တာက2009ခုနှစ်လောက်ကဆိုလို့ရှိရင်ဒီအားလုံးပေါင်းရဲ့600ဂိုင်းနှုန်း900ဂိုင်းနှုန်းလောက်ပဲရှိတာပါအဲ့တော့ခုနကတော့ပြောဆိုသဘာဝတန်ငွေရောင်းချရတဲ့ငွေတွေနဲ့ရှင်လိုက်ရင်အဲ့ဒီငွေတစ်ခုတည်းနဲ့ရှင်လိုက်ရင်ကိုပဲတော်တော်ကိုပဲကွာခြားနေတာပါဒါ ው လည်းပဲအများကသိမြင်နေတော့ထောက်ပြနေကြတာပါပဲဒီအမေရိကန်ကပိတ်ဆို့တာတစ်ခုတည်းမဟုတ်ပဲနဲ့အမှန်တော့စစ်အစိုးရရဲ့လုံနီးလုံဟန်နေဒီမဟုတ်လို့နီလာမကြလို့ဒီလိုဖြစ်နေဆိုတာအများကသိနေကြတာပါပဲကိုအောင်နိုင်အင်းနဲ့ရောဒီကိစ္စတွေပေါ်မှာဝေဖန်သုံးသပ်ဆရာရှိပါသေးလားဗျာ
ဟုတ်ကဲ့ကျွန်တော်တခုလေးချပြောချင်တာအချိန်ပေါ့နော်အမေရိကန်အစိုးရအနေနဲ့စဉ်းစားတင်တာအချိန်နဲ့စဉ်းစားတင်ပါတယ်ဆိုတော့အခုဟာအမေရိကန်တယောက်ရေကူးလို့ဒေါ်အောင်ဆန်းစုကြည်ကိုနေကျေကျုပ်တစ်နှစ်ခွဲတိုးလိုက်တဲ့ပုံမှာသူတို့ကစစ်အစိုးရကိုစူးချတဲ့အနေနဲ့သူတို့ရဲ့ sanction တွေကိုရုတ်ပေးမှလားဆိုတာမျိုးစဉ်းစားကြရပေါ့နော်အမေရိကန်တွေရဲ့စံနဲ့တံပိုးတွေပဲရောက်သွားမလဲပေါ့အဲ့ဒီဟာလေးလည်းတွင်စဉ်းစားဖို့လိုတယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့
ဒီ sanction တွေကဒီလူခွင့်ရေးနဲ့ပတ်သက်လို့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲပုံမှာမြန်မာအစိုးရရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ချမှတ်ထားတဲ့ sanction တွေဖြစ်တယ်ဆိုတော့ဒီ sanction တွေကအခုအချိန်မှာဒေါ်အောင်ဆန်းစုကြည်တို့မျိုးထပ်ပြီးတော့ချလိုက်တာတွေနောက်လူခွင့်ချိုးဖောက်မှုတွေထပ်ဖြစ်နေတဲ့ပုံမှာဒီလို sanction ကိုရုပ်သိမ်းမယ်ဆိုရင်အမေရိကန်ရဲ့ဒီ sanction ချမှတ်ထားရည်မှန်ချက်တွေနဲ့လွဲချော့သွားမလားပေါ့အဲ့ဒီအခြေအနေမျိုးလည်းရှိပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ
်အဲဦးဇင်းတို့ဒီလူခွေရည်တွေနဲ့ပတ်သက်လို့ရှိရင်ယဟန်နေမှာလည်းပဲယဟန်နေရဲ့အခွေရည်ဆိုတာရှိပါတယ်အဲနောက်ဒီလိုပါပဲအကျဉ်းသားတွေမှာလည်းပဲအကျဉ်းသားတွေရဲ့အခွေရည်တွေရှိပါတယ်အဲ့တော့ဦးဇင်းတို့ယူရည်ဆိုတာမပြောတော့တော့ယဟန်တန်ငါတော်တွေဒီပင်လျင်ဒီနေ့အခွင့်အရေးတွေပိတ်ဆို့ခံရတယ်ဦးစင်းတို့နေခဲ့တဲ့ဦးစင်းကျောင်းမကင်ကျောင်းတိုင်းဒီနေ့ချိတ်ပိတ်ခံထားရတာရှိတယ်နောက်တစ်ခါ6တက်ကြီးရသာသနာသိပ္ပံကျောင်းချိတ်ပိတ်ခံရတာရှိတယ်မင်္ဂလာတောင်ညွန့်ကျောင်းကမကိုးကျောင်းကိုချိတ်ပိတ်ခံရတာရှိတယ်စသဖြင့်ပေါ့လေအဲ့တော့ဒါတွေကလူခွေရချိုးပေါက်မှုတွေရှိနေတဲ့အတွက်အဲနောက်တစ်ခါဒီကလေးစစ်သားခိုင်းတဲ့ကိစ္စတွေအိမ်ကြီးပြောင်းရွှေ့ခိုင်းတဲ့ကိစ္စတွေဒါအလုပ်သမားတွေနဲ့ပတ်သက်လို့မတရားအလုပ်ခိုင်းတဲ့ဒီလိုအခွင့်အရေးတွေလူအခွင့်အရေးတွေချိုးဖောက်တာတွေရှိနေတဲ့စစ်အစိုးရကိုဒီလိုနိုင်ငံတကာကနေပြီးတော့စီးပွားရေးပိတ်ဆို့မှုတွေဟာဒါလက်ကိုလုတ်တင်တယ်လို့ယူဆတယ်လေ။ဘာကြောင့်လဲဆိုရင်ဒီလိုအနာရှင်အစိုးရကနေပြီးတော့ပြည်သူလူထုအပါအဝင်ဘာသာတရားတစ်ခုလုံးကုန်တောင်မှအဒီလိုအခွင့်အရေးတွေချိုးဖောက်နေတဲ့ကာလမျိုးမှာပိတ်ဆို့ရေးယူတဲ့လမ်းကြောင်းကိုဖတ်မေးလိုက်မယ်ဆိုရင်သူတို့ကိုတော်အားပေးတယ်လို့ဖြစ်သွားပါတယ်။အဲ့တော့သူတို့ကိုလှုပ်ချင်တာလှုပ်တော့ဆိုတဲ့ဟာမျိုးတွေလည်းပဲရောက်သွားတယ်။ဒါကြောင့်ဟိုစီးပွားရေးပိတ်ဆို့တဲ့ကိစ္စကိုဆိုင်ရှင်ကိုပဲဖျက်ဖို့အတွက်ဆိုရင်အချိန်တစ်ချိန်တတ်မှတ်ဖို့လိုတယ်လို့ဦးစင်းအနေနဲ့ထင်ပါတယ်။အဲ့ဒီအချိန်ကနဝတကိုဆိုပါတော့2လတန်တီ3လတန်တီ6လတန်တီအတွင်းမှာနိုင်ငံရေးဒေါက်တာဆုကြည်အပါအဝင်နိုင်ငံရေးအကြီးအကဲအလုံးကိုရှုတ်ပေးပါ။ဒါနံပါတ်1။နံပါတ်2အနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်တွစ်ဆိုဆွေးနွေးရေးကိုဆိုပါတော့6လအတွင်းကိုလုပ်ပါဒါကိုလုပ်တယ်ဆိုရင်ဒါကိုကောက်တယ်ဖော်တယ်ဆိုရင်နိုင်ငံတကာကနေပြီးတော့ဆန်ရှင်ရုပ်လုပ်ထားတာဒီကိုရုပ်သိမ်းပေးပါမယ်ဆိုပြီးတော့အဲ့ဒီတော့အခြေတစ်ချိန်တတ်မှတ်ပြီးလုပ်မယ်ဆိုရင်တော့ဒါကလုပ်တင်ပါတယ်အဲ့ဒီတော့နာဖာဘက်ကဘာမှစတင်ပြီးတော့အကောင့်ထဲမဖော်သေးတဲ့အခြေအနေမျိုးမှာဆန်ရှင်ကိုရုပ်သိမ်းလိုက်မယ်ဆိုရင်တော့ဒါဒုခွေချုပ်ပေါင်းအနေနဲ့စေဆိုးရကိုအထောက်ခံတယ်လို့ဖြစ်သွားတဲ့အတွက်ကြောင့်မလုပ်သင့်ဘူးလို့ဒီလိုပဲဥစဉ်နေနဲ့မြင်ပါတယ်
။မှန်ပါဗျ။ဒီလူခွင့်ရချိုးပေါက်မှုတွေအကုန်လုံးရတန်းကရမှဒီလိုဆန်ရှင်ကိုရုပ်ဖို့လိုတယ်ဆိုတာ ဥသိမ်းဝင်းနေနဲ့ရောဘယ်လိုများဆက်ပြီးတော့ပြောကြည့်နေလ
ဲကျွန်တော်အနေနဲ့လည်းရည်ပူအားဖြင့်အခုဥသိမ်းပြောသွားတာကိုထောက်ခံပါတယ်။နောက်အရေးကြီးတဲ့နောက်ထပ်တစ်ခုကိုကျွန်တော်ပြောရရင်တော့ဒီနေ့ကပဲဒီဂျင်ဝက်သွားပြီးတဲ့အခါမှာဂျင်ဝက်ပြောတဲ့ကိစ္စကိုဒီ NLD ကောင်းဆောင်ဘက်ကဒေါ်စုနဲ့တွေ့ပြီးတဲ့အခါမှာဒေါ်စုကပြောတဲ့စကားကိုပြန်ပြောတာရှိပါတယ်။ဒေါ်စုကိုယ်တိုင်ကဂျင်ဝက်ပြောတယ်လို့ပြောခဲ့တာမဟုတ်ဘူးဆိုတာကိုဒါ NLD ကောင်းဆောင်ကိုယ်တိုင်ကရှင်းပြပါတယ်နောက်တော့အောင်ဆန်းစုကြည်ရဲ့စကားကိုညွှန်လို့ပြောရရင်လည်းဒါကအရေးကြီးပါတယ်အဲဒီလိုကိစ္စတွေကအထဲကနေစရမှာပါအထဲကနေစပြီးတော့မှဒါအထဲမှာပြည်လည်မှုပေါ်မူတည်ပြီးတော့မှဒါအပြင်ကိုရှေ့ရှုရမှာပါအဲ့ဒီတော့ဒီအထဲမှာမစသေးသေး၍ကျွန်တော်တို့ဒါအပြင်ကနေပြီးတော့ကိုယ်ဆုံးဖြတ်ချက်နဲ့ကိုယ်အကျိုးစီးပွားအတွက်ကိုယ်လုပ်မယ်ဆိုလို့ရှိရင်တော့မြန်မာပြည်လွတ်မြောက်ရေးကိုကူညီတာတဲ့ပိုပြီးဒုက္ခရောက်အောင်လုပ်တယ်လို့ကျွန်တော်ကတော့အဲ့လိုပဲပြောချင်ပါတယ်နောက်တစ်ခုအရေးကြီးကြကလည်းဒေါ်အောင်ဆန်းစုကြည်ကဒီဟာလာဒီ house arrest ဖြစ်နေတယ်ဆိုပေမဲ့လို့ house arrest ဖြစ်နေတာကပင်လျင်မြန်မာပြည်လွတ်မြောက်ရေးအတွက်သူကိုယ်တိုင်ကတိုက်ပွဲဝင်နေတာပါအဲ့ဒီတော့ဒေါ်အောင်ဆန်းစုကြည်ကိုမမေ့ကြပါနဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကလည်းခုနပြောတယ်လို့အထဲကမစပဲနဲ့အပြင်ကစတဲ့လုပ်ငန်းမျိုးဟာဒါဟာမဖြစ်တဲ့ကိစ္စပါအထဲကစအောင်လေခုနဦးစင်းပြောတယ်လို့ပဲကျွန်တော်တို့တွန်းအားတွေအများကြီးလိုပါတယ်ဒါကြောင့်ဒီချိန်မှာတော့ကျွန်တော်အမြင်ပြောရရင်ကတော့ဒီ session ကိစ္စကဆက်ပြီးရှိတဲ့လူတို့ကိုလည်းဟိုတတ်နိုင်တယ်လို့ထိခိုက်မှုအနည်းဆုံးစနစ်ကိုရွေးပြီးတော့ရှိရမယ်လို့ကျွန်တော်တော့အဲ့လိုပဲပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အချိန်ရလဲပြည့်နေပြီမို့လို့ဒီစကဝိုင်းကတော့ဒီမှာပဲကျွန်တော်တို့ရန်နာမှာဖြစ်ပါတယ်အခုလိုပါဝင်ပြီးတော့ဆွေးနွေးပြတဲ့အတွက်ကြောင့်မြန်မာနိုင်ငံလုံးဆိုင်ရာတန်ခါတပ်ပေါင်းစုပြည်ပတာဝန်ခံအရှင်ပညာစောတာကိုလမ်းသွားနေရင်တန်လန်းဒီမော်တကားပေါ်ကနေအခုလိုပါဝင်ပြီးတော့ဆွေးနွေးပြတာအထူးပဲကျေးဇူးတင်ရှိကြောင်းလျှောက်ထားပါရစေဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
အလားတူပဲဒီဥအောင်နိုင်အောင်လည်းပဲထိုင်းနိုင်ငံကနေပြီးတော့ညာကြီးတကောင်အိပ်ပြက်ခံပြီးတော့အခုလိုပါဝင်ဆွေးနွေးပြတဲ့ကြောင့်အထူးပဲကျေးဇူးတင်ပါတယ်ဒါအပြင်တောင်အာဖရိကနိုင်ငံ Free Burma Coalition အဖွဲ့ညွှန်ကြားမှုတူဖြစ်တဲ့ဒေါက်တာသိန်းဝင်းကိုလည်းပဲပါဝင်ဆွေးနွေးပြတာကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမှွှင်လန်းကြပါစေ